ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေကိုအမြန်ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကုလသမဂ္ဂကျွမ်းကျင်သူခုနှစ်ဦးကတိုက်တွန်းထားတဲ့ကြေညာချက်တစ်စောင်ဒီကနေ့ပဲပူရဲထုတ်ပြန်လိုက်တဲ့အပေါ်မြန်မာအစိုးရကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့ရခိုင်ပြည်နယ်ကဗတိပက္ခတွေကိုပုံမကြီးထွားလာစေမဲ့လုပ်ရမျိုးတွေကိုရှောင်ရှားကြဖို့လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံညွန်ကြားရေးမှူးချုပ်ဦးစောထေကဗီဒီယိုကိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
ဥပဒေမဲ့တပ်ဖြတ်မှုအင်အားအလွန်ကျွန်းသုံးမှုနှိမ်ပန်းနှိပ်စက်မှုအတင်းကျပ်ပြောင်းရွှေ့မှုတွေပါဝင်ရိုဟင်ဂျာတွေပေါ်မှာကြီးမားတဲ့လူခွေချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်တွေအခိုင်အမာရှိနေကြောင်းနဲ့ဒါတွေကိုအမြန်ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကျွမ်းကျင်သူ9ယောက်ကတိုက်တွန်းလိုက်ကြတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာပေါင်း200ကျော်အိမ်ခြေပေါင်း1000ချီပြီးမိရှို့ဖျက်ဆီးခံရတယ်လို့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်ပေါင်း4000300ထွက်ပြေးကြရတဲ့အထိပြဿနာတွေကြီးထွားလာနေတာကိုလည်းထောက်ပြထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေနဲ့ကိုယ်တိုင်ကိုယ်ကျတွေ့ဆုံဖို့ကိုလည်းဒီကြေညာချက်မှာတိုက်တွန်းထားတာပါ။နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားမှုချုပ်ဦးစော်ထေကတော့ကုလသမဂ္ဂတာဝန်ရှိတဲ့သူတွေအနေနဲ့ရခိုင်ပြည်နယ်ကပြစ်ပခါတွေကိုပုံမကြီးထွားလာစေမဲ့လုပ်ရမျိုးတွေမလုပ်ဖို့ပြောဆိုလိုက်ပါတယ
်။ကျွန်တော်တို့နိုင်ငံကိုရခိုင်ပြည်တနာကိုဖြည်းဖြည်းအခြေချပေးချင်တာလားနောက်ဆက်ကပုံပြီးတော့ပြည်တနာကြီးကြီးထောင်းအောင်လုပ်ချင်တာလားဆိုတဲ့ပုံမှာသူ့ဟာသူတော့ပြန်ပြီးတော့တုံ့တက်ဖို့လိုတယ်သူ့ရဲ့လုံဆောင်ချက်တွေပေါ်မှာလည်းကျွန်တော်တို့အာရှဒေသကလူခွင့်ရေးအဖွဲ့အစည်းတွေကအစထောက်ကြနေတယ်သူ့ရဲ့ကုလသမဂ္ဂသူ့ရဲ့မန်ဒိတ်နဲ့မညီတဲ့ဟာတွေသူ့ရဲ့ကျင့်ဝတ်နဲ့မညီတဲ့ဟာထောက်ပြနေတာလေကျွန်တော်တို့တွေ့နေရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဂျိုင်းကြီးနဲ့ဂျိုင်းကြီးကိုပြောချင်တာကကိုယ့်ရဲ့မန်ဒိတ်ကိုဟိုကိုယ်ကြည့်နိုင်နိုင်ရမယ်ကျင့်ဝတ်ပေါ့နော်အဲ့ဒီပေါ်ပေါ်ရှင်ရဲ့ဒီဗီဇာကလုတ်ဖို့လိုတယ်သွက်လိုက်မှုမရှိချားတော့ပေါ့နော်အကျိုးစီးပွားတွေမရှိပဲလုတ်ဖို့လိုတယ်အဲ့လိုတမာတမတ်ကြရတယ်ညတာတယ်အစီအမံသာရိုးကိုကျွန်တော်တို့ကလိုလားတယ်အဲ့လိုမျိုးမဟုတ်ဘူးဆိုရင်တော့ဒီဟာတွေဒီတကယ်ကိုကျွန်တော်တို့ဝေကုံကြည့်ကြခံပြီးတော့လုတ်ပြင်မဲ့လို့လဲအစီအမံဖြစ်နေတဲ့သဘောလို့ကျွန်တော်တို့ယူဆတယ်ပေါ့နော
်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ကြောင်းဆွဆွဲနေကြတာပါ HRW လူခွင့်ရေးအဖွဲ့ကလည်းမြမစစ်တပ်ပေါ်ပြစ်မှတ်ထားအရေးယူဖို့နဲ့လက်နက်တင်ပို့မှုတွေတားမြစ်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂကိုတိုက်တွန်းကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါဥစော်ထေကတော့မြမအစိုးရကကတိပြုထားတဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားခိုင်လုံမှုရှိတယ်ဆိုရင်အရေးယူမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ
်ကျွန်တော်အနေနဲ့ပြောချင်တာကမရှိဘူးလို့ကျွန်တော်တို့မမြင်ဘူးမျက်စိသမိုင်းကိုမမြင်ဘူးအေးရှိတယ်ဆိုရင်ကျွန်တော်တို့ခိုင်ခိုင်မာမာထောက်ထားပြောပါဇက်နဲ့ဟိုဘယ်လိုပြောမလဲဟိုပြောကြက်တွေပေါ့နော်ဒီပြောကြက်တွေနဲ့တော့ကျွန်တော်တို့ကဒါကခိုင်မာတဲ့ထောက်ထားမဟုတ်ဘူးခိုင်မာတဲ့အထောက်အထားကိုကျွန်တော်တို့အရေးယူမယ်ဖြစ်လာရင်ကျွန်တော်တို့ဖောက်ချုပ်ပေါင်းလို့ရှိတယ်ရေးမယ်ဆိုတော့ကျွန်တော်တို့ကအတိအကျပြောထားပြီးဖြစ်တယ်နောက်တစ်ချက်ကလုံလုံရေးတပ်ဖွဲ့အနေနဲ့ဘယ်နိုင်ငံမှမဆိုးပေါ့နော်ဘယ်နိုင်ငံမှမဆိုးဒီလိုမျိုးနေရာရဲစကန်ပေါင်း30ပေါ့နော်နောက်တစ်စကန်တစ်ခု30တနေရာကိုထိုက်ထိုက်လာတဲ့အနေအထားမျိုးကိုဆက်ပြီးစစဖို့လိုတယ်အဲ့လိုမျိုးထောက်ပြနေတဲ့မခိုင်မာတဲ့ထောက်ပြမှုတွေကြရင်တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဘက်မှာလောကဆိုင်ရာအခက်အခဲတွေဖြစ်ပေါ်နေတော့ပေါ့နော်အဓိကတော့လူ့ကိုယ်ရေးဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေလေးစားနိုင်တာပေါ့အထောက်အကူမဖြစ်စေဘူးပေါ့မဖြစ်စေဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ကျွန်တော်တို့ရဲ့မူဝါဒကနိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်ရမှာကုလသမဂ္ဂနဲ့လည်းကျွန်တော်တို့ဟိုတစ်ဆက်ကြကြပူးပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့ကတော့ကော်နာဆုံးနေနဲ့ကျွန်တော်တို့ကခံထားတယ်အဲ့ဒီနဲ့ဆောင်ရွက်သွားမယ်ဆိုတော့မြန်မာနိုင်ငံရဲ့ကြုံတွေ့နေရတဲ့အနေအထားပေါ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြုံတွေ့နေရတဲ့အနေအထားကိုနားလည်ဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ်
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ကြေညာချက်ထဲမှာတော့ဩဂုတ်လ25ရက်နေ့က ARSA အစိုးရအဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်မှုတွေကြောင့်တကြောပြန်ပြစ်ပခါတွေပေါ်ပေါက်ခဲ့တာမှန်ပေမဲ့ကျန်လူတွေအပေါ်မှာလူခွေချိုးဖောက်မှုတွေကျူးလွန်နေတာမျိုးမဖြစ်သင့်ကြောင်းတိုက်တွန်းထားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေကတော့ရခိုင်ပြစ်ပခါမှာဗပောင်းဆောင်ကနေထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။
ကျွန်တော်တို့နိုင်ငံကိုပြောမယ်ဆိုရင်ဖြစ်စဉ်ဖြစ်ပွားခဲ့တဲ့စတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေထည့်သွင်းစဉ်းစားဖို့လိုတယ်။အဲ့ဒီမတန်ခင်ကကျွန်တော်တို့ဥဒေမှုတွေသတင်းပေးဆိုပြီးတော့တက်ဖြတ်တာတွေစိတ်တစ်စိတ်နဲ့တက်ဖြတ်နေကြတာကြာပြီအဲ့တက်ဖြတ်မှုတွေဆက်ပြန်စဉ်းစားဖို့လိုတယ်နောက်ဆုံးကျွန်တော်တို့ဒုံးနယ်စုအငယ်လေးတွေဖြစ်တဲ့မျိုးအတိုင်းနဲ့အဲ့တက်ပေါ်ဒီဟာဒီအပြင်အခုနောက်ဆုံးစင်ဂျူကွန်မြူနတီတွေအသက်ခံရတဲ့ဖြစ်စဉ်တွေကြည့်လိုက်ရင်ဟိုဘသူကအကြမ်းဖက်တွေလုပ်နေလဲဆိုတော့ကျွန်တော်ခင်ခင်ကြားကြားပေါ်လွင်တယ်လို့ကျွန်တော်တို့ပြောချင်တာ
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်ကပြည်ပခဖြစ်ရာဒေသမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ထောက်ပံ့ခွင့်ပြုဖို့လူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့ကိုလည်းထပ်မံတိုက်တွန်းထားပါတယ်ရှင်